ကချင်ပြည်နယ်အစစ်ချမ်းချီဖွေမြို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေကိုကချင်လူမျိုးရေးတပ်ကပူးပေါင်းတပ်တွေနဲ့အတူတိုက်ခိုက်နေပြီးတော့နေမြေတချို့ကိုထိန်းချုပ်လိုက်နိုင်ပြီလို့ကချင်လူမျိုးရေးအဖွဲ့ KIA က VOA ကိုပြောပါတယ်။စစ်ရေးပြင်းထန်လာတာနဲ့အများဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တစ်ချိန်တည်းမှာပဲ MMDA ကိုကန့်တပ်တို့ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးသတင်းပေးပို့ထားတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစီသူတင်ပြပေးထားပါတယ်။
KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတဲ့ချီပွေမြို့မှာတင်းရုံနေအစောပိုင်းကတိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲအတွင်းချီပွေမြို့မှာရဲစခန်းအပါဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုတိမ့်ထားပြီးဒီဝါဂုံးကတော့မတိမ့်နိုင်သေးကြောင်း KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက view ကိုပြောပါရယ
်ချီပွေစောလို့ရှင်မအဲ့ဒီဘက်မှာမင်းမနဲ့နားနိုင်ရုံချစ်ကြတဲ့တိုက်ပွဲဖြစ်တာရှိပါလေကျွန်တော်ကတော့ဒီနေ့မနေ့ပိုင်းမှာအတီးပြင်းလို့ရပြီလို့ပြင်ပေးလာပါတယ်။ချစ်ဖွေကတော့မနေ့ညနေပိုင်းမှာမြို့သွေးမှာမြို့မရေစခန်းနေအဲ့တော့ကာကင်ပို့စ်တွေအဲ့ဒီစခန်းကစုပေါင်းကြည့်ပြတော့ပြင်လို့ရပြီလို့ပြောတယ်။အပြူဟာကုန်းတက်မှာတော့မသိညသေးဘူးလို့ပြောတယ်။ဒီနေ့ဒါတော့ဘယ်လိုမှမသိဘူး။တော့ဘက်ကတော့အခြေအနေမချရသေးပါဘူး။
ဒီကနေ့ညနေပိုင်းနောက်ဆုံးအချိန်ကတော့ဆက်သွယ်နေဆဲဖြစ်ကြောင်းပြောပါရယ်။ချီပွေနဲ့ဆက်သွယ်ရှိသူတူကတော့ချီပွေမြို့ကလူတော်များများမြို့ကိုဆွန့်ခွာတိမ်းရှောင်နေကြောင်းပြောပါရယ
်။ချီပွေမြို့သူမြို့သားတွေကတော့ချီပွေကလူတွေကတော့အကုန်လုံးမြို့ထဲကနေပြတ်လာကြတယ်လို့ပြောကြတယ်။သူကနန်ဦး၊ဟောပဲနန်မော်သူ၊နန်ဦး၊ယောနီယောဘောနော်။ဒီနော်ဒီဘက်ဟောနမိုင်းတက်ပေါ့။နမိုင်းတက်ကြတော့ဒီလေတွေပါလို့ပြောကြတယ်
ဒီမှာတရမီယာချို့မှာတော့ချီပွေပြူဟာဂုံးကိုတင်ယူလိုက်ပြီးစစ်ကောင်စီတပ်တွေဟာပန်ဝါဘတ်ဆုတ်ခွာသွားကြောင်းပေါ်ပြလာတာရှိပါတယ်။ဒီအပိုင်းမှာတော့ကချင်ပြည်နယ်အတွင်းကမိုးမောက်မြို့နယ်ဖားကန့်မြို့နယ်တို့ဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းက MND ကိုကန့်တပ်တွေတင်ထားတဲ့လာရှုမြို့ကိုတော့စစ်ကောင်စီကဒီနေ့နေ့တကောင်ရံအကျော်ည7နာရီခွဲအကျော်မှာလေကြောင်းကအနည်းဆုံးဘုံ3လုံးကျဲချခဲ့ပါတယ်။ဒေသခံတူကတော့ဒီနေ့လာရှုမြို့လေကြောင်းတိုက်ခိုက်ခဲ့တယ်လို့မင်းညပိုင်းကလည်းမိုင်းရဲဘက်မှာတိုက်ခိုက်တာရှိခဲ့ကြောင်းအခုလိုပြောပါတယ
်ဒီနေ့ကတော့တုံးလုံးခါတာပေါ့ရပ်ပတ်ဆက်ဖြစ်ဆိုနံပါတ်7ပေါ့အဲ့ဒီအောင်စေတနာကလမ်းတော်နေ့ရထိတ်နားလေးမှာပေါ့နှလုံးပေါ့ဗျာတလုံးစဉ်ကတက်တက်ကြတာတလုံးကတော့ပိန်ပေါ့တက်တက်မကြဘူးဒါနဲ့ဖြိဆိုင်မှုတော့အားများတာပေါ့အဲ့မှာနောက်ခတ်တလုံးကကြတော့ရပ်ပတ်ဆက်နေ့ဒါဝဆက်ရှိတယ်သူရဲ့နောက်မှာပဲမနေ့ကကြတော့ခုနှစ်နာရီလောက်အချိန်မှာမိုင်းရဲကနေလာစုတဲ့ဖက်တက်ပေါ့ဗျာဟိုရရဲ့လွင်ကြီးရဲ့နံနေရာချတာပေါ့အားလုံးခုနှစ်လုံးချတယ်လို့ပြောတယ
်ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီကနေ့တက်ခတ်မှုမှာလူတယောက်ထိခိုက်ပြီးတော့နေ၅လုံးပျက်စီးခဲ့ကြောင်းနဲ့ဒီလ28ရက်နေ့ညကရက်ွက်ရှစ်မန်စုဇေနီတက်ခတ်မှုမှာတော့နေအိမ်အလုံး20ခန့်ပျက်စီးခဲ့ကြောင်းဖော်ပြပါရယ်ဒီကနေ့မနက်ပိုင်းလာရှုမြို့လေကြောင်းတက်ခတ်မှုဟာ9ချိန်မြောက်တက်ခတ်တာဖြစ်ပြီးတော့လာရှုမြို့ကန်တွေထပ်မံတင်းရှောင်တာတွေရှိပါတယ်စစ်ကောင်စီကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ထုတ်ပြန်ပြီးတဲ့နောက်လာရှုမြို့ကိုလေကြောင်းကနေ3ချိန်ထပ်မံတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်နဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအပိုင်းမှာတီဘောနဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာစစ်ကောင်စီနဲ့ DNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ချီပွေမြို့မှာကချင်လူမျိုးရေးတပ်ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့ချီပွေမြို့မှာရဲစခန်းအပါအဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုထိန်းချုပ်လိုက်နိုင်တဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်